ကိုဗစ်ကြောင့်ရပ်တန့်လိုက်ရတဲ့ခီးသွွားလုပ်ငန်းတွေပြန်လည်လည်ပတ်နိုင်မှုဟိုတယ်နဲ့ခီးသွွားလာရေးဝန်ကြီးဌာနကစီစဉ်ဆောင်ရွက်နေပြီးမြန်မာနိုင်ငံဟာကိုဗစ်အလွန်ခီးသွွားလုပ်ငန်းပြန်လည်ဖွံ့ဖြိုးဖို့အလားအလာအကောင်းဆုံး9နိုင်ငံထဲမှာပါဝင်နေတဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်ရှင်။ကျွန်မကတော့စုစုပါ။2018-2019ခုနှစ်မှာမြန်မာပြည်ကိုလာရောက်လည်ပတ်တဲ့ကမ္ဘာလှည့်ခရီးသည်ဒေသန့်ကျော်ရှိခဲ့ပြီးသူတို့သုံးဆွဲခဲ့တဲ့ဝင်ငွေဟာအမေရိကန်ဒေါ်လာ1ဘီလီယံကျော်ရှိခဲ့ပေမဲ့အခုလိုကိုဗစ်ကပ်ရောဂါကာလ2020မှာတော့ခီးသွွားလုပ်ငန်းအလုံးရပ်တန့်လိုက်ရတဲ့အခြေအနေကိုရောက်ခဲ့တာပါအခုနှစ်ဇန်နဝါရီလတုန်းကဝင်ရောက်ခဲ့တဲ့ပြပခီးသည်၄သိန်းကျော်ကနေဧပြီလအရောက်မှာတော့ခီးသည်တရာမပြည့်တော့တဲ့အနေအထားဖြစ်သွားတယ်လို့သိရပါတယ
်ဟောပို့လင်းပြောရင်ဩဂတ်စက်တင်ဘာအထိပြပခီးသွားသာဖို့မျောလင်းချက်အင်တာနက်တဲ့အချိန်မှာဟိုတယ်နဲ့ခီးသွွားလုပ်ငန်းကြီးမျောလင်းချက်ပြည်ရင်းခီးသွွားပဲဖြစ်ပါတယ်ကျွန်တော်အားလုံးသတိပြုရမယ့်အချက်ကကိုဗစ်လွန်ကာလနဲ့ပတ်သက်လို့ဘယ်သူမှအတွေ့အကြုံမရှိသေးပါဘူးဒါပေမဲ့တေချာကတော့ဟိုအရင်လိုတိတ်ပြီးတော့လူတွေတအားရှုပ်ထွေးပြီးကြက်တက်နေတဲ့ကြံ့ညက်နေတဲ့နေရာတွေကိုသွားလိုတာတဲ့တဘာဝပတ်ဝန်းကျင်နဲ့နှိဆက်ပြီးတော့လေဝင်လေထက်ကောင်းပြီးတော့ social distancing လုပ်လို့ရတဲ့နေရာတွေကိုသွားလာတာပုံများလာမယ်လို့ကျွန်တော်ယူဆပါတယ်
ဒါကတော့အစိုးရရဲ့စတုထားတနှစ်တာကာလအတွင်းဆောင်ရွက်ချက်တွေနဲ့ပတ်သက်တဲ့ရှင်းလင်းပွဲမှာဟိုတယ်နဲ့ခီးသွွားလာရေးဒုဝန်ကြီးဦးတင်လက်ပြောသွားတာပါရပ်တန့်လိုက်ရတဲ့ခီးသွွားလုပ်ငန်းကိုပြန်လည်အသက်သွင်းဖို့ရာ COVID-19 relief plan ကိုရေးဆွဲပြီးလို့သူကဆိုပါတယ်တဘာဝခီးသွွားအဖွဲ့ချုပ် UNWTO ရဲ့စီရင်အရာခီးသွွားလုပ်ငန်းအမြန်ဆုံးဖွံ့ဖြိုးတိုးတက်လာတဲ့နိုင်ငံ20စီရင်မှာမြန်မာနိုင်ငံကထိပ်ဆုံးမှာပါဝင်နေပါတယ်အဲ့ဒါအပြင်မြန်မာနိုင်ငံဟာကိုဗစ်အလွန်ခီးသွွားလုပ်ငန်းဖွံ့ဖြိုးမှုအလားအလာအကောင်းဆုံး9နိုင်ငံစီးရင်ထဲမှာပါဝင်နေတယ်လို့အမေရိကန်နိုင်ငံရဲ့စီးပွားရေးမဂ္ဂဇင်းတစ်ခုဖြစ်တဲ့ Fox News မဂ္ဂဇင်းထဲမှာပါဝင်တဲ့အချက်ကိုဒုတိယဝန်ကြီးကကိုကပြောသွားတာပါကိုဗစ်အလွန်ကာလမှာတော့ခီးသွွားလုပ်ငန်းတဘာဝဟာပြောင်းလဲသွားမှာဖြစ်လို့ခီးစဉ်အစ်စ်တွေဖော်ဆောင်နိုင်မှုအတွက်ကိုလည်းဆောင်ရွက်နေတယ်လို့သိရပါတယ်ပြပခီးသွွားဝင်ရောက်မှုနဲ့ပါလို့ဒေသဆိုင်ရာခီးသွွားလုပ်ငန်းတွေမှာဝင်ငွေရရှိမှုအပိုင်းဟာလည်းညှော်နေသွားတယ်လို့ဟိုတယ်နဲ့ခီးသွွားလာရေးဒုညွှန်ချုပ်ဦးအောင်အေးဟန်ကအခုလိုပြောပါတယ်
အဲ့တဲ့ဝင်ရောက်မှုနိုင်ရှင်ချက်မှာဆိုလို့ရှိရင်တော့ပြီးခဲ့တဲ့အလားတူကာလပေါ့နော်2019ခုနှစ်ဇန်နဝါရီလကနေမေလအထိဝင်ရောက်ခဲ့တဲ့ဧည့်သည်ရဲ့2020ခုနှစ်ဇန်နဝါရီလကနေမေလအထိဝင်ရောက်ခဲ့တဲ့ဧည့်သည်တွေမှာဆိုလို့ရှိရင်စုစုပေါင်း55ရာခိုင်နှုန်းညွန်နေကျဆင်းသွားခဲ့ပါတယ်အဲ့တော့ခီးသွားလုပ်ငန်းရဲ့ဧည့်သည်တွေဝင်ရောက်မှုကျဆင်းသွားတာနဲ့အတူကျွန်တော်တို့ဝင်ငွေရရှိမှုမှာလည်းညွန်နေကျဆင်းသွားတာရှိပါတယ်
မြန်မာပြည်ထဲဝင်ရောက်လည်ပတ်တဲ့ပြပခီးတဲ့ဥယေဟာ2018တုန်းက 3.5 သန်းကျော်ဝင်ရောက်ခဲ့ပြီး2019ခုနှစ်မှာတော့ 4.4 သန်းနီးပါးတိုးလာတာပါ။လာမယ့်ဩဂုတ်လကနေနှစ်ကုန်တဲ့အထိပြပခီးတဲ့တွေဝင်ရောက်လာမယ်ဆိုရင်ဗီဇာချင်းလျှော့ချပေးတာအပြင်ကန့်သက် area ဖြည့်လျှော့ပေးပြီးခီးသွွားလုပ်ငန်းနဲ့ပတ်သက်တဲ့အခြေခံအဆောက်အုံတွေကိုအစစ်မြှင့်တင်သွားဖို့ရှိတယ်လို့ဆိုပါတယ်။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။